ူဒန်ဆိုရောက်ဒါဖိုဒေတာတွင်ဂျမ်ဖန်မှုတွေဆုံးသက်ရေးဖိအားပေးတဲ့အနေနဲ့အမေရိကန်သမ္မတဘုရှ်ကစီးပွားရေးရည်ယူပိတ်ဆို့မှုအသစ်တွေပြဋ္ဌာန်းလိုက်ပါတယ်။ဆူဒန်စီးပွားရေးကုမ္ပဏီ30ခုကိုအမေရိကန်နိုင်ငံသားတွေစီးပွားရေးမလုပ်ရတဲ့ဆင်းမှာထပ်ပြီးဖြည့်ဆွက်လိုက်တဲ့အကြောင်းအင်ဂျီရိုမာမလေးကသမ္မတဘုရှ်ကပြောဆိုပါတယ်။ဆူဒန်နိုင်ငံအပေါ်လက်နက်ရုံချမှုပိတ်ပင်တဲ့ကုလသမဂ္ဂလူကြိုရေးကောင်စီဘက်ကသုံးမှတ်ချက်အသစ်တွေချမှတ်ဖို့လဲအမေရိကန်ပြည်ထောင်စုနဲ့ပြည်ထောင်နိုင်ငံတို့ကတိုက်တွန်းတောင်းဆိုနေပါတယ်။ဒါဖို့ဒေသတွင်ဖြစ်ပျက်နေတဲ့ခြေနေတွေဟာလူတွေစုလိုက်ပြုံလိုက်တတ်ချက်မှုတွေဖြစ်တဲ့ဆိုတော့အမေရိကန်ပြည်ထောင်စုရဲ့ရည်ရည်ချက်ကိုတမတားကထပ်မံအတည်ပြုပါတယ်ဒီလိုသေဆုံးမှုတွေဆုံးသက်ရေးအတွက်ကမ္ဘာကရည်ယူဆောင်ရွက်ရမယ်လို့လည်းတိုက်တွန်းတောင်းဆိုလိုက်ပါတယ်တရုတ်နိုင်ငံကအာဖရိကရေးရာတရုတ်နိုင်ငံသူကိုယ်စားလှယ်လူကွန်ဂျင်ကတော့ပိတ်ဆို့ရည်ယူမှုကိုအခုလိုဝေဖန်ဖြစ်တင်ပါတယ
်နမတဲ့တဲ့လုံး情况之下国际社会为什么不能够给
ရည်ရွယ်ပိတ်ဆို့တံခါးမှုကဒါဖိုးရဲ့ပြည်ပခောက်ကိုပိုပြီးရှုပ်ထွေးစေလိမ့်မယ်လို့လူကွန်ဂျင်းကပြောဆိုသွားတာပါ။ဆူဒန်နိုင်ငံသားကြီးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူအလီယယ်ဆဒက်ကတော့ပိတ်ဆို့ရည်ရွယ်မှုကတရားမျှတမှုမရှိတဲ့အကြောင်းဝေဖန်ဖြစ်တင်ပါတယ်။ဒီလိုရည်ရွယ်မှုကဒါဖိုးဒေသရဲ့အချက်အလက်ကိုဖြည့်ရှင်းပေးမှာမဟုတ်ဘူးလို့လည်းပြောဆိုပါတယ်။ဒီတော်တွင်ကုလသမဂ္ဂတွင်းမှုချုပ်ဘန်ကီမွန်ကတော့ဒီလိုရည်ရွယ်ပိတ်ဆို့မှုနဲ့ပတ်သက်ပြီးသူ့ရဲ့သဘောထားကိုလောလောဆယ်ပြောဆိုတာမျိုးမရှိသေးပါဘူး။ဆူဒန်ရေးနဲ့ပတ်သက်လို့စိတ်ဆက်ဆွေးနွေးညှိနှိုင်းမှုအချိန်ပိုပေးဖို့လိုအပ်တယ်လို့တော့သူကပြောဆိုပါတယ်။